အာဏာသိမ်းစန့်ကျင်လှုပ်ရှားမှုတွေကိုစစ်ကောင်စီကပြစ်ခတ်ဖြိုခွင်းနှိမ်နင်းတာကြောင့်တည်ဆုံးသွားရသူအရေအတွက်ကမတ်လ22ရက်နေ့အထိဆိုရင်နိုင်ငံတော်မှာလူပေါင်း260ကျော်သွားပြီလို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB ကထုတ်ပြန်လိုက်ပါတယ်။စစ်အုပ်ချုပ်ရေးကောင်စီတပ်ဖွဲ့တွေရဲ့အကြမ်းဖက်ပစ်ခတ်နေတဲ့ကြားကပဲလူငယ်တွေဟာတလန်းဝင်တလန်းထွက်နဲ့နေရောညပါလှည့်နေပြီးတပိတ်ကိုဆင်နွှဲနေကြပါတယ်
။ညီရဲဟေးညီရဲဟေးညီရဲဟေးညီရဲဟေး
မတ်လ24ရက်နေ့မှာပြုလုပ်မဲ့ Silent Strike Campaign ကိုပူပေါင်းပါဝင်ကြဖို့ဒီကနေ့ကျောင်းသားတမကများအပါဝင်တက်ကြွလှုပ်ရှားသူတွေကစီယုံစော်ဩနေကြသလိုအာယုဥသပိတ်လူမဲသပိတ်ဝိညာဉ်သပိတ်စတဲ့သပိတ်ပုံစံပေါင်းစုံနဲ့ဆရာနာရှင်ကိုစန့်ကျင်နေကြဆဲဖြစ်ပါတယ်အတန်တိတ်ဆိတ်ချင်း Silence သပိတ်ကိုဘလို့ရည်ရွယ်ချက်နဲ့ပြုလုပ်ရပါသလဲဆိုတာကိုတော့တက်ကြွလှုပ်ရှားသူတူကအခုလိုပြောပြပါတယ
် Silence Campaign ဆိုတာကကျွန်တော်တို့ဒီတမျိုးလို့ဘယ်သူမှဒီမှာအပြေမထွက်တော့ဘူးပြတ်တဲ့လူတွေက CDM မလုပ်တဲ့ဝင်လဲနေနဲ့ဇလန်နေနဲ့ကျွန်တော်တို့ဒီပေါ်နေလိုက်တယ်လို့ပါလို့ဒီ Silence Campaign ဆိုတာကျွန်တော်တို့ကလည်းလည်းအကွေးဖြစ်တယ်ဘာလို့လဲဆိုတော့ဟိုကျွန်တော်တို့တရက်တော့လည်းကျွန်တော်တို့နားတင်ရမယ်ပြင်ဆင်နေရမယ်နောက်တစ်ချက်ကကြတော့သူတို့ကသူတို့ထိချုံနိုင်နေပါပြီဆိုတော့သူတို့ကပြကြတာကြကားပါဘူး။ကားတွေပုံမှန်သွားလာနေတယ်လူတွေသူ့ဘာသူလို့သူချသွားလာနေကြတယ်။ဆက်ဆက်ပြီးတော့ဗန်ဒီပါပြခုနေကြဆိုးရဲဟာကိုပြကြတာလေသူတို့က။အဲ့ဒါလို့မဟုတ်ပါဘူးဆိုတဲ့ဟာကိုဒီလူတွေဒီပုံစံမျိုးကျွန်တော်တို့ကပြန်ပြကြ။တရက်ပဲစနေကိစ္စမရှိဘူးပြန်လာ
။လမ်းမတွေပေါ်မှာကားတွေမရှိလူမရှိဆိုင်းမဖွင့်ပြည်သူအလုံးအပြင်းမထွက်ဖဲနဲ့နေနေကနေပဲတိတ်ဆိတ်ခြင်းတပိတ်ကိုဆင်နွှဲဖို့စော်နေကြတာဖြစ်ပါလေ။စာဆုံးသွားတဲ့သူရဲကောင်းတွေအတွက်ငြိမ်သက်စွာနဲ့တိတ်ဆိတ်ပေးခြင်းနောက်ကုန်ခန်းသွားတဲ့အာရုံတွေကိုပြန်လည်ဖြည့်တင်းခြင်းစစ်သွေးကြွအကြမ်းဖက်အုပ်စုရဲ့ပုံမှန်အတိုင်းပြန်ဖြစ်သွားတယ်ဆိုတာကိုစန့်ကျင်ခြင်းလိုပဲဖြစ်ပါတယ်။နေညာမရွေလက်နက်ကိုင်တွေဘက်ကပြစ်ခတ်နှိမ်နင်းနေတဲ့ဂျားကပဲလူငယ်တွေဟာရရနီးနေတဲ့ပုံစံမျိုးစုံနဲ့စန့်ကျင်နေကြတာကိုတွေ့ရပါတယ်။စစ်တပ်နဲ့ရဲတွေရဲ့နှိမ်နင်းပြစ်ဒတ်ဖြိုခွဲမှုကိုရှောင်ရှားနိုင်မှုလူမဲ့သပိတ်တွေကြောက်ကြားစနစ်တွေကိုပြုလုပ်နေရတာလို့တင်ငန်းမျိုးမျိုးတွေကတက်ကြွလှုပ်ရှားသူလူငယ်တဦးကပြောပါတယ်
။လက်ရှိမှာကျွန်တော်တို့ဒီလမ်းမကြီးကြောက်ဆောင်တဲ့ဆိုင်နေရာတွေမှာသူတို့အတားရှိတဲ့ပုံစံဖြစ်လိုက်တယ်လေ။တင်းညာလို့မူအတားရှိရခရတာဖြစ်တဲ့အတွက်ကြောင့်မလို့တင်းချက်မှုတွေအဲ့လိုမျိုးရဲများလာဖြစ်တဲ့အတွက်ကျွန်တော်အတက်လိုက်တော့ဒီ face to face ဖြစ်နိုင်တဲ့ညီမများကျွန်တော်ရှာတယ်။ရှောင်တယ်ပေါ့နော်။ရှောင်ပြီးတော့မှကျွန်တော်တို့လူမေထရိုလူမမြန်မာချက်လို့မရမယ့်နေရာမျိုးလူသူရောက်တော့နေရာတို့နေရာမျိုးမှာသွားပြီးတော့ဒီလိုခံနေမျိုးတွေဒီလိုမျိုးကျွန်တော်တို့ကပရိုတက်ဆုပ်တဲ့ခါကြီးမှာနေရာကိုတက်နိုင်များချားဟန်ကြီးနဲ့လိုက်ပြီးတော့သူတို့ဆန့်ကျင်နေပါရင်ဆိုတော့ဘောနော်အဲ့ဒီမျိုးလည်းလုပ်တာပြအဲ့ဒီပုံမှာပြဟုတ်ဒီချိန်မှာကကျွန်တော်တို့လူတွေကျွန်တော်တို့လူငယ်တွေမှလည်းတက်နိုင်နေများဘသူ့မှာအထူးကနေကြမဖြစ်စေချင်တော့ဘူးမပါစေချင်တော့ဘူးပြီးတော့ဒီချိန်မှာတစ်ခုဖြစ်သွားပြီဆိုလို့ရှိရင်တည်တယ်နဲ့ပြန်လည်ရှိတော့မှာမဟုတ်ဘူးလေဆိုအားကြောင့်မို့လို့ကျွန်တော်တို့ဒီ risk နဲ့နဲ့နဲ့အောင်ကျွန်တော်တို့ဟိုစူးစမ်းပြီးလုပ်နေရပါ
စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဘက်ကတော့ရန်ကုန်မြို့ရဲ့လမ်းမတွေနဲ့ရက်ွက်တွေမှာပိတ်ဆို့ထားတဲ့အတားစီတွေကိုအင်အားသုံးဖယ်ရှားပြီးတော့ရက်ွက်ကပြည်သူတွေကိုလည်းအတင်းအကျပ်ချင်းချောက်ဖိအားပေးဖယ်ရှားခိုင်းတာတွေလုပ်ခဲ့ပါတယ်အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေကိုစစ်တပ်ကလည်းအင်အားသုံးနှိပ်ကွပ်ခဲ့လို့ရန်ကုန်တိုင်းအတွင်းမှာဆန္ဒပြမှုကရောပါလာတယ်လို့ဆန္ဒပြသူအင်အားကလည်းနည်းလာပါတယ်ဒါပေမဲ့လို့ကားတွေနဲ့လှည့်ပြီးတော့ကားသပိတ်ဆိုပြီးမနေ့တုန်းကရန်ကုန်မြို့နယ်မှာဆန္ဒပြတာမျိုးရှိခဲ့ပါတယ်မိုးပြံပူပေါင်းလှုပ်တင်ကြတာမျိုးလူမဲ့သပိတ်ပုံစံမျိုးပုံစံတစ်တင်နဲ့ကန့်ကွက်ဆန္ဒပြတာမျိုးတွေလည်းပေါ်ပေါက်လာနေပါတယ်ရှင်